မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကသူ့ရဲ့ဒုဝန်ကြီးချုပ်ကိုကွပ်မျက်ဖို့အမိန့်ပေးခဲ့တယ်လို့တောင်ကိုရီးယားသတင်းဌာနကပြောပါတယ်။ဒါဟာမြောက်ကိုရီးယားရဲ့အစိမ့်မြင့်ကောင်ဆောင်တယောက်ကိုဖယ်ရှားလိုက်တဲ့အခုနောက်ဆုံးထွက်ပေါ်လာတဲ့သတင်းလည်းဖြစ်ပါတယ်။ခင်မြတ်တတော်ကြီးရမူဝါဒနဲ့ပတ်သက်ပြီးသဘောမတူမှုကိုထုတ်ဖော်ပြသခဲ့ပြီးတဲ့နောက်မေလအတွင်းတုန်းကဒုဝန်ကြီးချုပ်ချိုယွန်ဂွန်ကိုတနက်နေ့ပြစ်တက်ခဲ့တာလို့အမည်မဖော်ပြတဲ့မြောက်ကိုရီးယားကလာတဲ့သတင်းအရင်းမြစ်တွေကိုအခြေခံပြီးရုံဟက်သတင်းဌာနကပြောပါတယ်။အခုသတင်းနဲ့ပတ်သက်ပြီးတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကတော့အတည်မပြုသေးပေမဲ့ချိုကိုလူမြင်ကွင်းမှာမတွေ့ရတာ၈လလောက်ရှိပြီလို့ဆိုပါတယ်။ဒါအပြင်ဘာတွေဖြစ်ခဲ့တယ်ဆိုတာကိုအစိုးရအနေနဲ့နီးနီးကပ်ကပ်စောင့်ကြည့်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ်။လွန်ခဲ့တဲ့နှစ်ကမြောက်ကိုရီးယားဒုဝန်ကြီးချုပ်အဖြစ်ရွေးချယ်တင်မြှောက်ခံရတဲ့အသက်63နှစ်အရွယ်ချိုနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကဘာမှပြောဆိုတာမျိုးမရှိပါဘူး။တကယ်လို့သာဒီသတင်းမှန်တယ်ဆိုရင်တော့ဒါဟာမြောက်ကိုရီးယားထိပ်တန်းခေါင်းဆောင်တယောက်အခုနှစ်အတွင်းဒုတိယအကြိမ်မြောက်ကွပ်မျက်ခံရတာဖြစ်ပါတယ်ခင်ဗျာ။